ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အမေရိကန်လွှတ်တော်အမတ်တွေပြစ်တင်ရှုတ်ချလိုက်ကြပြီးနှစ်ပေါင်း80ကျော်အတွင်းဥရောပမှာပထမဆုံးအချိန်အင်အားအလုံးရင်းနဲ့ဆစ်ဆင်ခဲ့တဲ့လူရက်ကိုအမြန်ဆုံးတုံ့ပြန်ရေးယူဖို့လဲသမ္မတဂျိုးဘိုင်ဒန်ဆွေးနွေးဖို့တိုက်တွန်းလိုက်ကြပါတယ်။အင်ဒီဂျင်းနိုင်ငံတွေရဲ့လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုတွေကိုစိုးရိမ်ကြောက်ရွံ့မှုကြောင့်မရေမတွက်နိုင်တဲ့ယူကရိန်းနိုင်ငံသားတွေကိုစည်းရေးဖို့ရုရှားသမ္မတကဆုံးဖြတ်ခဲ့တယ်ဆိုတော့တမိုင်းကတက်တည်ပြပါလိမ့်မယ်လို့လဲအမေရိကန်ထက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်ကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါယူကရိန်းပေါ်တစ်ဖက်သက်တိုက်ခိုက်တဲ့လူရဲကြောင့်လက်ရှိရုရှားခေါင်းဆောင်ပိုင်းကိုနိုင်ငံတကာတာဝန်ကဝိုင်းပယ်ဖို့အာရုံစိုက်ကြရမယ်အခြေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ထက်လွတ်တော်နိုင်ငံခြားရေးကော်မတီက Republican ကိုယ်စားဂျင်ရစ်ကတော့ယူကရိန်းနိုင်ငံကမျိုးကြီးတွေကိုတိုက်ခိုက်တဲ့လူရဲဟာကြိုတင်စီစဉ်ထားတဲ့ပျော်မြောင်တင်းတင်းစစ်ကြေညာတဲ့လူရဲအဖြစ်ပြောဆိုခဲ့ပါတယ်ထက်လွတ်တော်နိုင်ငံခြားရေးကော်မတီကဒီမိုကရက်နဲ့ရီပပလီကန်ထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့မန်နန်ဒက်စ်နဲ့ရစ်တိုပူးတွဲပြီးယူကရိန်းပေါ်ရုရှားကကျူးကျော်လာခဲ့ရင်ပိတ်ဆို့တန်ခတ်အရေးယူနိုင်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုလည်းဒီနေ့ဆက်မှာပဲလွှတ်တော်မှာတင်ပြထားပါတယ်